2014ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယလူပွဲကိုဘရာဇီးနဲ့နယ်သာလန်အသင်းတို့စနေနေ့ကကစားကြတာမှာအင်ရှင်ဘရာဇီးအသင်းကနယ်သာလန်အသင်းကို3-0ဂိုးမရှိနဲ့မရှိမလားရှုံးနေသွားခဲ့ပါတယ်။ဒါဟာအင်ရှင်ဘရာဇီးအသင်းအနေနဲ့ဒုတိယအကြိမ်မြောက်အရှုံးကြီးရှုံးရခြင်းလည်းဖြစ်ပါတယ်။ဘရာဇီးလျားမြို့မှာကျင်းပတဲ့ပွဲစဉ်အတွင်းတကွင်းလုံးဘရာဇီးပြည်သက်တွေနဲ့ပြည်နေခဲ့ပေမဲ့နယ်သာလန်အသင်းကရော့ဗင်ဗန်ပါစီနဲ့ဒေးလီဘလိုင်းတို့ကအစောပိုင်းမှာကတည်းကတကိုးစီတွင်းပြီး2-0ဂိုးမရှိနဲ့ဥဆောင်နေခဲ့တာကြောင့်ဘရာဇီးအသင်းအတွက်စိတ်ဓာတ်ကျစရာဖြစ်သွားစေခဲ့ပါတယ်။နယ်သာလန်အတွက်တတိယနဲ့နောက်ဆုံးဂိုးကိုတော့ဂျော်ဂျီနီယိုဝိုင်လန်ဒမ်ကပွဲပြီးကနေမှသွင်းပေးခဲ့တာဖြစ်ပါတယ်။အခုကမ္ဘာဖလားပြိုင်ပွဲမှာချန်ပီယံဖြစ်မယ်လို့ခန့်မှန်းထားတဲ့အင်ရှင်ဘရာဇီးအသင်းဟာဂျာမနီနဲ့ကစားတဲ့ဆင်မီဖိုင်နယ်ပွဲမှာလည်း2-0နဲ့အပြတ်အသတ်ရှုံးနေသွားခဲ့တာဖြစ်ပါတယ်။နယ်သာလန်အတွက်ပထမဂိုးကိုတော့ဗန်ပါစီကပွဲစပြီး3မိနစ်အကြာမှာပယ်နယ်တီကန်သွင်းပြီးရယူပစ်လိုက်တာဖြစ်ပါတယ်။ဘရာဇီးနောက်တန်းလူအသင်းကပ္ပတိန်တီယာဂိုဆီလ်ဗာကအိုင်ယန်ရော့ဘင်ကိုပယ်နယ်တီဝိုင်းအပြင်ဘက်မှာလက်နဲ့ဆွဲချလိုက်တာဖြစ်ပေမဲ့လည်းကွင်းလယ်တန်းလူကြီးကပယ်နယ်တီပေးလိုက်တာဖြစ်ပါတယ်။ပွဲချိန်18မိနစ်အကြာဘရာဇီးအသင်းကဒေးဗစ်လူးဝစ်ကကောင်းတဲ့တက်ထုတ်ပေးလိုက်တဲ့ဘောလုံးဟာဂိုးရှိအစင်းသင်းရှိနေတဲ့အနေတားလင်ကစားသမားဒေးလီဘလိုင်းခြေထဲရောက်သွားပြီးဂိုးတွေကိုအလဲတကူကန်သွင်းလိုက်တာကြောင့်ဒုတိယဂိုးရရှိသွားတာဖြစ်ပါတယ်။ဘရာဇီးဘက်ကဂိုးပြန်သွင်းနိုင်မှုစူးစမ်းခဲ့ပေမဲ့လည်းတဂိုးမှသွင်းနိုင်ခြင်းမရှိပါဘူး။